မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်ချက်တွေကိုအီတလီနိုင်ငံအနေနဲ့ထောက်ခံကူညီသွားမှာဖြစ်တယ်လို့နှစ်နိုင်ငံစီးပွားရေးအကျိုးတူပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ထားတဲ့အကြောင်းအီတလီအစိုးရထိပ်ပန်းခေါင်းဆောင်တွေကဒေါ်အောင်ဆန်းစုကြည်ကိုပြောဆိုခဲ့ပါတယ်အီတလီနိုင်ငံကိုရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာအီတလီအစိုးရလွှတ်တော်တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးတော့မြမအရေးဆွေးနွေးရမှာပြောဆိုခဲ့တာပါဒီကနေ့မှာပဲဗာတီကန်ကျောင်းတော်မှာပုပ်ယဟန်းမင်းကြီးနဲ့ပါတွေ့ဆုံခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အီတလီခီးစဉ်နောက်ဆုံးအခြေအနေကိုတော့မတ်ယဉ်ကျေးနိုင်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းမှာအီတလီသမ္မတအပါအဝင်ဝန်ကြီးချုပ်အန်ရီကိုလက်တာနဲ့တွေ့ဆုံခဲ့ပါတယ်။အီတလီနိုင်ငံရဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ဖို့အချက်ထောက်ခံကြောင်းဒေါ်ဆန်းစုကြည်နဲ့ဆွေးနွေးပွဲအပြီးမှာထုတ်ပေါ်ပြောဆိုခဲ့ကြပါတယ်။အီတလီဝန်ကြီးချုပ်အန်ရီကိုလက်တာကလည်းမြန်မာနိုင်ငံမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုသူ့အနေနဲ့ထောက်ခံတယ်လို့ဒေါ်ဆန်းစုကြည်နဲ့ဆွေးနွေးပြီးသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးကလည်းသူတို့နှစ်ဦးတွေ့ဆုံပွဲနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပြပါတယ
် One of the topic they talk was that Italy
ဝန်ကြီးချုပ်နဲ့ဒေါ်အောင်ဆန်းစုကြည်တို့ဆွေးနွေးခဲ့တဲ့အချက်တွေထဲမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအင်းနဲ့အားနဲ့ဆောင်ရွက်နိုင်မှုအီတလီနိုင်ငံကကူညီပံ့ပိုးပေးသွားမယ့်ကိစ္စပါပါဝင်ပါတယ်ဒါအပြင်အီတလီနိုင်ငံမီလန်မှာကျင်းပမယ့်2015ခုနှစ်ကမ္ဘာကုန်စည်ပြပွဲကိုတက်ရောက်ဖို့ဒေါ်အောင်ဆန်းစုကြည်ကိုဝန်ကြီးချုပ်ကလည်းဖိတ်ကြားခဲ့ပါတယ်
နိုင်ငံကြီးဝန်ကြီးအမ်မာဘိုနီနိုရဲ့သတင်းထုတ်ပြန်ချက်ထဲမှာလဲဒေါ်ဆန်းစုကြည်ဟာသူနဲ့အတူစီးပွားရေးဖွံ့ဖြိုးမှုဝန်ကြီးနဲ့ဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံဆွေးနွေးခဲ့ကြောင်းနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်ချက်တွေကိုအီတလီနိုင်ငံအနေနဲ့ထောက်ခံကူညီသွားမှာဖြစ်တယ်လို့နှစ်နိုင်ငံစီးပွားရေးအကျိုးအတူပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ထားတဲ့အကြောင်းလဲဖော်ပြထားပါတယ်။ညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာအီတလီလွှတ်တော်ကိုတွားရောက်ပြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင်ဗာတီကန်ကျောင်းတော်ကိုတွားရောက်ပြီးတော့လေပုပ်ယဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မနေ့ကတော့ရောမမြို့ရဲ့မြို့တော်ခမ်းမမှာဂုံတူးဆောင်မြို့သူစုကိုဒေါ်အောင်ဆန်းစုကြည်လက်ခံရယူခဲ့ပါတယ်။ဒီစုလက်ခံရယူတာနဲ့ပတ်သက်လို့လေအောက်တိုဘာလ30ရက်ဗုဒ္ဓဖူးနေ့မှာဒေါ်အောင်ဆန်းစုကြည်ဟာလူထုပရိသတ်ကိုမိန့်ခွန်းပြောကြားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်မတိုင်ခင်နေ့လယ်ပိုင်းမှာတော့အော်လာမက်ဂနာမှာဂုံတူးဆောင်တွေးခေါ်ပညာရှင်စုကိုဒေါ်အောင်ဆန်းစုကြည်လက်ခံရယူမှာဖြစ်ပါတယ်ရှင်။